H1N1 ကဆွင်ဖလူဝက်တုတ်ကွေးရောဂါပိုးတန်လို့တန်တရားရှိတဲ့လူနာနှစ်ဦးရန်ကုန်စည်းရုံးကြီးမှာရောက်ရှိနေတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနအရာရှိတဦးက VOA ကိုပြောပါရတယ်။ဒီသတင်းကိုမကြခင်ထုတ်ပြန်သွားဖို့ရှိကြောင်းလည်းသိရပါရတယ်။2009ခုနှစ်ကစတင်ဖြစ်ပွားပြီးလူ2000နီးပါးသေဆုံးခဲ့တဲ့ဒီ H1N1 virus ပိုးဟာမြန်မာနိုင်ငံကိုတော့2010ဖြစ်နေမှာစတင်ကူးစက်ခဲ့တာဖြစ်ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်။
H1N1 တုတ်ကွေးရောဂါနဲ့ရန်ကုန်ဆေးရုံကြီးမှာလူနာနှစ်ဦးတက်ရောက်ကူးတာနေတဲ့အကြောင်းပြည်သူ့ကျန်းမာရေးဦးစီးဌာနအရာရှိတဦးကဒီကနေ့မနေ့မှအတည်ပြုပြောကြားလိုက်တာပါရန်ကုန်ပြည်သူ့ဆေးရုံအုပ်ကြီးဒေါက်တာအေးကိုကိုကတော့လူနာတွေရဲ့အခြေအနေဟာစိုးရိမ်ပွေရာမရှိဘူးလို့ 7 day သတင်းဌာနကိုပြောကြားခဲ့ပါတယ်ဒီလူနာတွေဟာဘယ်နေရာကလာတာလဲဘယ်အချိန်ကဆေးရုံကိုစတင်ရောက်ရှိလာခဲ့တယ်လဲဆိုတော့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူးတီတူတွေအနေနဲ့လူရာထက်ပိုပြီးအစိုးရိမ်မလွန်ကြဘူးနဲ့သတင်းအမှန်ကိုစောင့်ကြည့်ကြဖို့လဲကျန်းမာရေးပညာရှင်တွေကဒီတော့တွင်တိုက်တွန်းထားပါတယ် H1N1 ခေါ် Swine Flu ဝက်တုတ်ကွေးလို့အမည်ပေးထားပေမဲ့ဝက်သားစားလို့ဒီရောဂါပိုးကူးစက်လာတာမဟုတ်ကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက်မြန်မာကျန်းမာရေးပညာရှင်ဒေါက်တာတင့်ဆွေကပြောပါတယ
်ဝက်တုတ်ကွေးလို့ခေါ်ပေမဲ့လို့ဝက်သားစားလို့ကူးတာတော့မဟုတ်ပါဘူးအဲ့တော့အသက်ရှူလမ်းကြောင်းကဝင်လာဖြစ်တဲ့အတွက်ဒီအသက်ရှူလမ်းကြောင်းဆိုတာနှာခေါင်းပေါ့အဓိကဒါကြောင့်ဟိုကာကွယ်ရေးမှာဒီနှာခေါင်းစည်းသုံးတာနဲ့နောက်ဒီအမုံအမွားတွေကမျက်နှာပြင်အားလုံးမှာကျနေနိုင်တော့ကလက်ကိုမကြမကြဆေးတဲ့ဤတွေဟာဒါကာကွယ်ဖို့အကောင်းဆုံးပါပဲ
ဟုတ်ကဲ့အခုဒီမြန်မာနိုင်ငံမှာ H1N1 virus ပိုးကူးစက်ခံရတယ်လို့တန်တရားဖြစ်လာရတဲ့အခြေအနေကရာသီဥတုနဲ့ရောဆိုင်းလားရှင့်ပါကြောင့်လည်းလို့ယူဆပါလေရှင
်။အဲဒီ virus ဆိုတဲ့ပိုးတွေကရာသီဥတုပေါ်မှာအဓိကမူတည်ပါတယ်။သူကအသက်ရှိကောင်တွေလိုပဲသူတို့ကရေကြီးရဲ့မျက်နှာဆိုတဲ့သဘောမျိုးပေါ့နော်။ရာသီဥတုလိုက်ပေါ်ပေါ်လာတော့ဒီဥတုအခြေအနေသူတို့နဲ့တင့်တင့်တဲ့အချိန်မှာသူတို့ကအကောင်တွေအများကြီးပေါ်ပေါ်လာပြီးတော့အဲလူတွေကိုကူးစက်တာပါ။အဲ့ဒါကြောင့်ရာသီဥတုနဲ့ဆိုင်တယ်လို့ပြောရင်မှန်ပါတယ်ခင်ဗျာ။
2009ခုနှစ်မက်ရှလာကမက္ကဆီကိုနိုင်ငံကနေစတင်ဖြစ်ခဲ့ပြီးနိုင်ငံပေါင်း200ကျော်ကိုပြန့်နှံ့ခဲ့တဲ့ H1N1 virus ကြောင့်လူပေါင်း2000နီးပါးသေဆုံးခဲ့တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကခန့်မှန်းခဲ့ပြီး H1N1 ခေါ် Swine Flu ဝက်တုတ်ကွေးကိုလည်းကမ္ဘာ့ကပ်ဘေးရောဂါအဖြစ်အဲ့ဒီနှစ်ဇွန်လမှာကြေညာခဲ့ပါတယ်။ဒါ့အပြင်ဆေးပညာသမိုင်းမှတ်တမ်းတွေမှာလည်း1918ခုနှစ်မှာလူပေါင်းသန်း40ခန့်သေဆုံးခဲ့ရတဲ့ Spanish Flu ဟာ H1N1 virus ပိုးကြောင့်ဖြစ်တယ်လို့ဖော်ပြထားပါတယ်။ဝက်တုတ်ကွေးရောဂါကာကွယ်ဆေးကို2009ခုနှစ်မှာစတင်ထုတ်လုပ်ခဲ့ကြောင်းဒေါက်တာတင့်ဆွေကအခုလိုပြောပါတယ်
။ကာကွယ်ဆေးဟာလည်းဒီဖြစ်တဲ့ virus ပိုးပေါ်မှာ multiply ထုတ်ရတဲ့ကာကွယ်ဆေးဖြစ်တော့ဒီကာကွယ်ဆေးအစ်စ်ကိုတော့မှသူကဟိုတစ်နှစ်ကိုတစ်ခါထိုးရတယ်ကာကွယ်ဆေးရလဲနှမျိုးနှစားရှိတယ်ခင်ဗျာထိုးဆေးနဲ့တခါနှာခေါင်းထဲကိုထည့်တဲ့ဆေးပေါ့နှာခေါင်းထဲထည့်တဲ့ဆေးကတော့အသက်ကြီးတဲ့အဲလူတွေလောက်ပြီးတော့ထိုးဆေးကတော့ဟို6လအထက်ဆိုကုန်ထိုးလို့ရတာမျိုးဖြစ်ပါတယ်ခင
်ဗျာမြန်မာနိုင်ငံမှာတော့2010ပြည့်နှစ်မှာ H1N1 virus ပိုးကူးစက်ခံရသူတွေကိုစတင်တွေ့ရှိခဲ့ပါတယ်အဲ့ဒီအချိန်ကကျန်းမာရေးဝန်ကြီးဌာနကနေဒီ virus ပိုးနဲ့ပတ်သက်လို့အလုံယုံဆွေးနွေးပွဲတွေကို WHO နဲ့ပူးတွဲကျင်းပပြုလုပ်ခဲ့တဲ့မှတ်တမ်းတွေတွေ့ရကြောင်းဒေါက်တာတင့်ဆွေကပြောပါတယ်ဝတ်တုတ်ကွေးရောဂါပိုးကူးစက်ခံရသူရဲ့နှာခြေချောင်းဆိုးတာကနေ virus ပိုးကူးစက်နိုင်တာကြောင့်နှာခေါင်းဆီးထားကြဖို့နဲ့လက်ကိုလည်းမကြာခဏဆေးကြောဖို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်။ဒီတုတ်ကွေးရောဂါဟာ9ရက်ကနေ10ရက်အထိကြာနိုင်တယ်လို့ဆိုပါတယ်။တာမန်တုတ်ကွေးအဖျားရောဂါလို့တူတယောင်ရှိပြီးပေါ့ဆစွာနေမယ်ဆိုရင် shock ရပြီးအသက်အန္တရာယ်ကိုထိခိုက်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်။ရန်ကုန်တိုင်းဒေသကြီးအစိုးရကလည်း H1N1 အပါအဝင်ရာသီတုတ်ကွေးရောဂါကြိုတင်ကာကွယ်ရေးသတိပေးနှိုးဆော်ချက်ကိုဒီကနေ့မနေ့အစောပိုင်းကထုတ်ပြန်ထားပါတယ်ရှင်။